နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာ2003ခုနှစ်မှာသူအသက်အန္တရာယ်နဲ့ကြုံခဲ့ရတဲ့စကိုင်းတိုင်းတပယ်ရင်းမျိုးကိုဒီကနေ့သွားခဲ့တာမှာဒေသခံတွေတောင်းနဲ့ချီပြီးတော့ကြိုဆိုခဲ့ကြပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံဟာ2020နှစ်ဦးကစလို့ပြည်နယ်နဲ့တိုင်းကလူထုနဲ့တွေ့ဆုံမှုတွေလုပ်နေပြီးသူ့ရဲ့ခီးစဉ်တွင်လူထုထောက်ခံမှုအရ NLD ပါတီအနေနဲ့လာမဲ့ရွေးကောက်ပွဲမှာပြည်နယ်နဲ့တိုင်းဒေသအများစုအနိုင်ရမယ်လို့မျှော်လင့်တဲ့အကြောင်းပါတီကြံကြားရေးတာဝန်ရှိသူကပြောပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အောင်ဆန်းစုကြည်ရဲ့ခီးစဉ်တွေနဲ့ပတ်သက်လို့ပါတီတာဝန်ရှိသူတွေကိုမေးမြန်းပြီး VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြထားပါရဲ့ရှင်
။အခု2020နှစ်စာကစပြီးတိုင်းနယ်ပြည်နယ်တွေကိုလှည့်လည်လူထုတွဲဆုံပွဲကြီးလုပ်နေတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ဟာတချင်ကသူအတိုက်ခံဘဝကအသက်အနေရနဲ့ရင်ဆိုင်ခဲ့ရတဲ့စကိုင်းတိုင်းဒီပင်းမျိုးကိုဒီနေ့မလ17ရက်မှာတွားရောက်ခဲ့ပါတယ်။စခုနဲ့နေကြပြီးပြန်ရောက်လာတဲ့သူကိုဒီပေးရင်ကဒေသခံတောင်းတဲ့ချီကြိုဆိုခဲ့ပြီးအာနာရှင်စနစ်လုံးမရှိဘူးဆိုတာပြသခဲ့ရလို့ဒီလူတို့တွေ့ဆုံပွဲကိုစီစဉ်ခဲ့တဲ့ဒီပေးရင်တိုင်းလွတ်တော်ကိုယ်စားလှယ်ဦးမိုးမင်းဝင်းကပြောပါတယ
်ကျွန်တော်တို့ရင်းဟာဒီအာနာရှင်စနစ်ကိုလုံးမရှိဘူးဒီမိုကရေစီကိုမျက်နှာရဲ့အယုံကြည်တယ်ဆိုတဲ့နေရာဟာဒါကျွန်တော်တို့ဆက်ဆက်ကြည့်ရေးရှင်းတဲ့အလူကိုပဲမိုးပါခဲ့တဲ့စိတ်ပါသမိုင်းမှာဖြစ်ခဲ့တဲ့အဖြစ်အပျက်ကိုသမုဒ္ဒိစီကိုပေါ်ဆောင်မယ်ဆိုတာကိုဒီလောက်လူအင်အားနဲ့စီတန်းရှိရှိဒီဒီဝဝပေါ်ပြနိုင်တာအတွက်ကျွန်တော်တို့အလုံးပဲဝမ်းသာပါတယ
်2020နှစ်ကုန်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပမှာမို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့အခုတလောခီးစဉ်တွေဟာရွေးကောက်ပွဲအတွက်အားစမှုဖြစ်နိုင်တယ်လို့သုံးသပ်မှုကြီးရှိပါတယ်အတိုင်ပင်ခံဒေါက်တာစုကြည်ဟာရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့ကိုမနေ့ကမလ10ရက်နေ့ကလည်းတွားရောက်ခဲ့ပြီးလူထုနဲ့တွေ့ဆုံခဲ့ပါတယ်NLD ဘဟုပြောခွင့်ရမုံရွာဦးအောင်ရှင်ကတော့အတိုင်ပင်ခံရဲ့လာရှုခီးစဉ်ကိုအားရကြောင်းပြောပါတယ်
။လာရှုခီးစဉ်ကြည့်လိုက်လို့ရှိရင်တော်တော်လေးတမလို့အားရပဲဗျာနော်။အဲအားလာရှုဆိုတာကကျွန်တော်ရှုံ့ရှုံ့နေတဲ့ဟိုဒေသပါပဲ။အခုခီးစဉ်ရကြည့်ရရင်တော့ကျွန်တော်အားရတာကိုတွေ့ရပါတယ်။နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီရှမ်းပြည်နယ်မှာလည်းအရင်ကထင်တာလောက်လက်ပို့ပြီးတော့ကျွန်တော်အနိုင်ရနိုင်မယ်လို့ယူဆပါတယ်။
ပြည်နယ်တွေမှာတိုင်းရင်းသားပါတီတွေအားကောင်းလာလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြည်နယ်တွေကိုလက်လွတ်ရမယ်လို့တိုင်းရင်းသားပါတီတွေနဲ့နိုင်ငံရေးလေးလာသူတွေကခံမှန်းပါတယ်။ဒါပေမဲ့ NLD ဘဟုပြောခွင့်ရမုံရွာဦးအောင်ရှင်ကတော့ပြည်နယ်အနေငယ်လောက်ပဲခက်ခဲလိမ့်မယ်လို့မြင်ကြောင်းပြောပါတယ်
။အရင်းကြီးတွေအများစုကတော့လူကြောက်ကမှုတော်တော်ကိုရပါတယ်ဗျာ။နော်ဆိုတော့အခုဆက်ပြီးတော့ကျွန်တော်တွေ့ကြတာတွေ့ရတာကဒေါ်သာစုကြည်ပေါ်ကကျန်ကြီးစဉ်တို့နောက်ရှမ်းကြီးစဉ်တို့ကရင်ကြီးစဉ်တို့နောက်ချင်းပြည်နယ်ကြီးစဉ်တို့မှာလူထုတောက်ကမှုကကြေဖြေထားတာနဲ့ပုံပြီးတော့တွေ့နေရတယ်ဗျာအခုအခြေအနေရဆိုလို့ကျွန်တော်ပြည်နယ်နည်းနည်းပါးပါးတော့ပဲကျွန်တော်တို့အတွက်ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကျွန်တော်တို့ကြိုးစားရမယ်လို့ဆက်ထားတယ
်နိုင်ငံတော်တမင်ကဒေါက်တာစုကြည်တမတော်ဦးဝင်းမြင့်နဲ့အန်အေဒီဘဟုကော်မတီဝင်အချို့ဟာလာမယ့်2020ရွေးကောက်ပွဲကိုဝင်ပြိုင်သွားဖို့ရှိပါတယ်ဝင်ကြမ်းမဲ့မဲဆန္ဒနယ်ကြီးကိုတော့မရွေးချယ်ရသေးဘူးလို့သူကဆက်ပြောပါတယ်။နိုင်ငံတော်တိုင်ပင်ခံဟာကြံခဲ့တဲ့နှစ်လတာအတွင်းချင်းပြည်နယ်၊ကချင်ပြည်နယ်၊ကယားပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊စကိုင်းတိုင်း၊မွန်ပြည်နယ်၊ကရင်ပြည်နယ်ကလူထုနဲ့တွေ့ဆုံခဲ့ပြီးထားနေတိုင်းသားတွေရဲ့အမျိုးသားနေပြည်နယ်နေစားရဲ့အခမ်းအနားတွေကိုလည်းတက်ရောက်ခဲ့ရဖြစ်ပါတယ်။